လက်ရှိအနေအထားအရမြန်မာနိုင်ငံကတပ်တုတွင်လုပ်ငန်းကြီးတွေမှာကုမ္ပဏီကြီးတွေကငွေကုန်ကြေးကျအကုန်ကျခံပြီးဆောင်ရွက်နေတာမျိုးတွေရှိတာကြောင့်တဘာဝပတ်ဝန်းကျင်ပြည့်ရွှင်မှုအပြင်မတော်တဆမှုတွေကိုကာကွယ်ရေးမှာတစုံတစ်ခုသောအတိုင်းအတာတိထိရောက်မှုရှိတယ်လို့ဆိုကြပါတယ်။ဒါပေမဲ့ဒီကုမ္ပဏီကြီးတွေအကျိုးအမြတ်ရတာနည်းလာတဲ့အချိန်မှာအကျိုးအမြတ်အတွက်အကုန်ကျခံထားတာတွေကိုလျှော့ပစ်နိုင်တဲ့အလားအလာရှိတယ်လို့လည်းသုံးသပ်သူတွေကပြောပါတယ်။ဒါကြောင့်ပထမအချက်ကတော့အကျိုးအမြတ်ကိုယင်းနှီးမြုံနှံလာသူတွေနဲ့နိုင်ငံတော်နှစ်ဦးနှစ်ဖက်အကျိုးရှိအောင်မျှတတဲ့ခွဲဝေမှုမျိုးလုပ်သင့်တယ်လို့အကြံပြုသူတွေလည်းရှိပါတယ်။ဒါကြောင့်ထုတ်ပြန်မဲ့တပ်တုတွင်ဥပဒေနီးဥပဒေတွေထဲမှာပြင်ဆင်မှုတွေလုပ်ဖို့လိုတယ်လို့ပြောနေကြတာပါ။နောက်တစ်ချက်ကတော့တဘာဝပတ်ဝန်းကျင်ကိုထိမ့်သိမ်းဖို့နဲ့တပ်တုတွင်တွင်မတော်တဆမှုတွေကာကွယ်ရေးအတွက်တိကျတဲ့စည်းမျဉ်းစည်းကမ်းတွေအပြင်အခအားလျော်စွာကျွမ်းကျင်သူတွေရဲ့စစ်ဆေးမှုပညာပေးမှုတွေလည်းလုပ်ပေးဖို့လိုတယ်လို့ဆိုပါတယ်။တဘာဝပတ်ဝန်းကျင်ဘူမိဗေဒပညာရှင်ဥသူရအောင်ပြောတာကလိုင်စင်မရခင်ကတင်ပြထားတဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာအစဉ်ကန်စားများအတိုင်းဆက်လက်လှုပ်ဆောင်နေသလားဆိုတာနဲ့ပတ်သက်ပြီးအာဏာပိုင်တွေဘက်ကစစ်ဆေးမှုတွေလုပ်နေပါတယ်လို့ပြောပါတယ်
။ commitment အတိုင်းပေါ့လှုပ်ဆောင်နေလားပတ်ဝန်းကျင်မထိခိုက်ဘူးလားဆိုတာကတော့သက်ဆိုင်ရာတိုင်းဒေသကြီးကရှိတဲ့ပေါ်ဝင်နေတဲ့ဦးကြီးဌာနတို့ကအဲ့ဒါတွေလိုက်ပြီးတော့စစ်ဆေးတယ်စစ်ဆေးတယ်နောက်တစ်ခုကအဲ့အချိန်မှာကြားချက်ဟိုနေပေါ့တိုင်းတာတာပေါ့သူတို့ပေါ်ဝင်မျိုးမထိကြအောင်ရေစွန့်ပြေးရေတို့ပုံထတာတို့လေလူညံမှုအဲ့ဒီအတွက်ကြားလို့ရှိရင်ကုမ္ပဏီကနေတော့တတိယအဖွဲ့ကြီးကျွန်တော်တို့လိုမျိုးတော့လည်းကောင်းတခြားအဖွဲ့ကြီးပေါ့နော်အတခြားကဒီဘို့ရေးတဲ့အဲကွန်ဆော့တန့်ကိုတော့လည်းကောင်းဒါမှမဟုတ်တခြားကွန်ဆော့တန့် EI ကွန်ဆော့တန့်ကိုလောက်မှားပြီးတော့မော်နီတာလုပ်ရတယ်ဟုတ်ဒီလိုပြီးအဲဒီအပူကိုကျွန်တော်တို့သက်ဆိုင်ရာပေါင်းညင်းနေနေဦးကြီးဌာနကိုတင်ရတာပေါ့
အခုလိုစစ်ဆေးဆောင်ရွက်ဖို့အစီအစဉ်တွေရှိတယ်ဆိုပေမဲ့လာရောက်စစ်ဆေးသူတွေရဲ့ကျွမ်းကျင်မှုနဲ့ပတ်သက်လို့ကတော့မေးစရာမေးခွန်းတွေရှိနေတယ်လို့ဝေမာနေကြပါတယ်လာရောက်စစ်ဆေးဖို့လွှတ်လိုက်သူတွေဟာတပ်တုတွင်ဆိုင်ရာကျွမ်းကျင်သူတွေမဟုတ်ကြဘူးလို့ထောက်ပြသူတွေလည်းရှိပါတယ်အမှတ်တက်တပ်တုတွင်ဝန်ကြီးဌာနမှာနှစ်ပေါင်းများစွာလုပ်ကြံမှုပြီးနိုင်ငံတကာတပ်တုတွင်နေမှာပါအတွေ့အကြုံရှိသူတပ်တုတွင်ဘူမိဗေဒပညာရှင်ဦးအောင်ကျင်ပြောပြတာကအ
ဲပို့တဲ့လူကလည်းကျွန်တော်တို့တကယ် train လုပ်ထားတဲ့ instructor မဟုတ်ဘူးပြတွေ့ရလူပို့တာအဲ admin လည်းပါတယ်ငွေစင်းလည်းပါတယ်ကိုယ်တို့ပဲသူတို့ပဲပို့ကြတာဝင်ဥမာပြဆိုလို့ရှိရင်ဖားကတို့ကတို့ပို့ရဆိုရင်တစ်နှစ်တစ်နှစ်ကိုအဲ့ဒီကနေရတဲ့ကုမ္ပဏီတွေပြီးတဲ့ bonus ရဖို့ရအတွက်သူတို့ပဲကိုယ်တို့ပဲပို့ကြတာဒါရီကတော်ရှုံမှားလာတဲ့ခါကျတော့အဲ့ဒါတွေကိုပြင်မှုရတော်ခက်တယ
်တကယ်ကလာရောက်စစ်ဆေးမဲ့သူတွေဟာတပ်တုတွင်လုပ်ငန်းကိုကြွညံ့ကျင်ကျင်သိရှိသူတွေဖြစ်သင့်တယ်လို့ပြောပါတယ်ဒါပေမဲ့တဦးတယောက်ထဲကတော့နေပယ်ပေါင်းစုံမှာကြွညံ့မှုရှိမှာမဟုတ်တာကြောင့်နေပယ်အလိုက်ကြွညံ့သူတွေလိုအပ်တယ်လို့ဆိုပါတယ်ဒီနေရာမှာတပ်တုတန့်စင်ဆက်ယုံမျိုးကိုစစ်ဆေးဖို့အတွက်တပ်တုဗေဒပညာရှင်လိုအပ်တာဖြစ်ပါတယ်ဘာကြောင့်လဲဆိုတော့ဥပမာရွှေကိုတန့်စင်ထုတ်လို့ရမှာဆရာနိုင်လူအစိတ်တက်မျိုးကိုအသုံးပြုခွင့်ပေးထားပေမဲ့ခွင့်ပြုထားတဲ့အတိုင်းဆောင်ရွက်နေသလားဆိုတာကိုစစ်ဆေးနိုင်သူဖြစ်ရမယ်အပြင်ဆရာနိုင်သုံးထားတဲ့ရေတွေကိုအပြင်ကိုဖောက်မထုတ်ခင်ကံတွေအစင့်စင်ခွဲပြီးဆရာနိုင်ပါဝင်မှုတွေချော့ချတာမျိုးတွေကိုသတ်မှတ်ထားတဲ့အတိုင်းလုပ်မလို့ဆိုတာစစ်ဆေးရမှာကြောင့်ဖြစ်ပါတယ်ဒါပြင်တပ်တုတွင်မတော်တဆမှုတွေအတွက်တပ်တုတွင်မှာအတွေ့အကြုံရှိသူတပ်တုတွင်အင်ဂျင်နီယာမျိုးကစစ်ဆေးရမှာဖြစ်တယ်လို့တပ်တုတွင်မှာအဓိကထုတ်ယူနေတဲ့တပ်တုအမျိုးသားနဲ့တခြားထုတ်ယူတဲ့ဘေးထွက်တပ်တုများအပြင်တပ်တုတိုက်ပုံစံတူးဖော်ပုံစတာတွေနဲ့ပတ်သက်ပြီးတင်ပြထားတဲ့အတိုင်းဆောင်ရွက်နေတာနဲ့ပတ်သက်လို့ကစစ်ဆေးရေးအဖွဲ့မှာဘူမိဗေဒပညာရှင်လည်းပါမှာဖြစ်ပါတယ်။တခါတပ်တုတွင်တူးတဲ့နေရာကတစ်တော်များနဲ့ပတ်သက်ပြီးထိမ့်သိမ်းရေးပြန်လည်စိုက်ပျိုးရေးလုပ်ဖို့အတွက်တတော်ပညာရှင်တွေလည်းပါမှာဖြစ်ပါတယ်ဒီအတွက်ပြဿနာကတော့မြန်မာနိုင်ငံမှာအဲ့ဒီပညာရနယ်ပယ်အသီးသီးကလေ့ကျင့်ပေးထားသူတွေရှားပါးနေတာဖြစ်ပါတယ်ဒီအတွက
်ထပ်ပြီးမွေးဖို့လိုတယ်မိုင်းအင်စပက်တာကြီးထပ်မွေးဖို့လိုတယ်သူကြရလို့ကျွန်တော်လွတ်လို့မရဘူးတဲ့မိုင်းဥပဒေကိုနားလည်ပြီးတော့ဒီအင်စပက်တာစစ်စစ်ဒီကိုအဲတဆိုင်ရာတရုရင်ဒေသတွေမှာတရုရင်ဒေသဆိုတော့မြို့တိုင်းမလို့ပါဘူးဗျာကျွန်တော်ဆိုတာတဘေးချင်းဆိုလို့ရှင်တရုဏ်ဒေသတစ်ခုပေါ့ဗျာဟုတ်လား။နောက်မုံရွာဘက်ဆိုလို့ရှင်ခေါ်ရင်းဝန်းတို့ဆိုရင်တစ်ခုပေါ့။ဒီတရုဏ်လုပ်ငန်းကြီးရှိတဲ့ district ကြီးမှာရုံးကြီးဖွင့်ဖို့လို့ ဒီ inspectorate body inspector တွေထားရမယ်ဗျာတတူတွင်းတွေကနေပြီးတော့ကျွန်တော်တို့ဒီအမှတ်1အမှတ်2အမှတ်3မှာရှိတဲ့မိုင်းတွေကိုဖြတ်သိမ်းပြီးတော့စိုးရနေပြီးတော့ပုဂ္ဂလိကတွေကိုလွှဲပြီးတဲ့အခါမှာဝန်ထမ်းတွေအများကြီးပူလာတယ်ဗျာအဲ့ပူလာတဲ့အထဲမှာကျွန်တော်တို့ technician တွေပါတယ်ဆိုတော့ mining engineer တွေနောက်ပြီးတော့ geologist တွေ metallurgist တွေအဓိကဒီ3ခုပေါ့နော်အဲ့တော့ဒီလူတွေကကျွန်တော်တို့ကုမ္ပဏီကိုလွှဲပေးတဲ့အခါကျတော့ဒီတိုင်းပစ္စည်းကလွှဲပေးလိုက်တယ်အမှန်ဆိုရင်အဲ့လိုမပေးသင့်ဘူးအဲဒီလူတွေကိုကျွန်တော် mines department ကိုပြောင်းနေတယ် mines department ဆိုတာကျွန်တော်တို့အဲ US တို့ဘာလို့မှ Bureau of Mines ဆိုပေါ့နော်အဲ့လို mine inspector ဖြစ်နေပြောင်းလဲပြီးတော့ပေးသင့်တယ်အခုအဲ့လိုပြောင်းလဲမပေးတဲ့အခါကျတော့တတူရင်းကဘာဖြစ်တော့ခါပြတ်သွားတယ
်ဥအောင်ကျင်းပြောပြသွားတာပါနောက်တစ်ခုကတော့မြေအောက်မှာရှိနေတဲ့တပ်တုတွေဟာတုံးလို့မကုံထုတ်လို့မကုံလို့ဆိုတာမျိုးမဟုတ်ပဲတနည်းနည်းတစ်ချိန်ချိန်မှာတော့ကုံသွားမှာဖြစ်ပါတယ်။ဒါကြောင့်တပ်တုတွင်အလိုက် mine closure plan လို့ခေါ်တဲ့ mine ကိုပိတ်သိမ်းပြီးချိန်မှာတပ်တုထုတ်ယူခဲ့လို့ပျက်စီးသွားတဲ့မြေနေရာတွေကိုဘယ်လိုပြုပြင်မှုတွေလုပ်မယ်ဆိုတဲ့အစီအမံတွေဟာလည်းတပ်တုထုတ်ယူမဲ့ကုမ္ပဏီတွေထံကနေကတိကဝတ်ယူထားရမှာဖြစ်တယ်လို့တပ်တုတွေရောင်းချလို့ရတဲ့ဝင်ငွေတွေကရာဂနုံဘလောက်ကိုဖြင့်အဲ့ဒီဒေတာဖွံ့ဖြိုးရေးအတွက်သုံးမယ်စတာတွေအပြင်နောက်အရေးကြီးဆုံးကတော့မြန်မာတိုင်းနိုင်ငံလုံးမှာရှိတဲ့တယံဇာတ်တွေကိုရေရှည်ထုတ်ယူအသုံးပြုဖို့အတွက်မူဝါဒနဲ့အစီအမံတွေကိုတိုင်းပြည်ရဲ့ပဂရိအခြေအနေနဲ့လိုက်ရောညီထွေစွာထုတ်ပြန်ချမှတ်ထားဖို့လိုတာဖြစ်နေတာပါဒီလိုမှမဟုတ်ရင်တော့ဗြိတိရှ်စီးပွားရေးပညာရှင် Richard M. Otte 1993ခုနှစ်ကပြောဆိုခဲ့တဲ့တယံဇာတ်ပေါ်ကျွယ်ဝပေမဲ့တိုင်းပြည်စီပင်ဖွံ့ဖြိုးအောင်ဒီတယံဇာတ်တွေကိုတုံးပြီးမဆောင်ရွက်နိုင်တဲ့တိုင်းပြည်တွေတနည်းအားဖြင့်တယံဇာတ်ကျိန်စာမိနေတဲ့တိုင်းပြည်တွေစည်ရင်းထဲမှာမြန်မာနိုင်ငံလဲအပါအဝင်ဖြစ်သွားနိုင်ပါကြောင်းပါ